ရန်ကုန်မင်းလေးပါဝင်နိုင်ငံတော်ကမြို့ရီအတော်များများမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒီဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာကြောင့်နိုင်ငံတော်မှာ6ရောက်ထပ်မနေသေးဆုံးခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာလုံးဆိုင်ရာနေဦးတော်လန်ရေးနေ့အဖြစ်သတ်မှတ်ထားတဲ့ဒီနေ့မေလ၂ရက်နေ့မှာတော့ရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ကမြို့အတော်များများမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့မှာဆိုရင်လည်းရန်ကုန်ရဲ့လမ်းပေါ်ထွက်ဆန္ဒပြအုပ်ရှားမှုတွေစတင်ခဲ့တဲ့လမ်းမြို့နယ်အတွင်းကအင်းစိန်လမ်းမတစ်လျှောက်မှာတော့တက်ကြွလှုပ်ရှားသူတွေအတော်များများတဖန်ပြန်ပြီးတော့စုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကလက်သုံးချောင်းထောင်ပြီးတော့ဒီမိုကရေစီရရှိရေးကြွေးကြော်တမ်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်။ဒါပြင်သင်္ကန်းကျွန်းမြို့နယ်တဲကဆန္ဒပြဈေးအနီးမှာလည်းလူငယ်100လောက်ကဖမ်းဆီးထားတဲ့ခေါင်းဆောင်တွေ၊ကျောင်းသားပြည်သူတွေပြန်လွတ်ပေးရေးဖမ်းဆီးရိုင်းနှက်တာတွေအဆုံးသတ်ရေးစတာတွေကိုတောင်းဆိုခဲ့ကြပါတယ်။အဲဒီနောက်9မိနစ်လောက်အကြာမှာတော့စစ်တပ်နဲ့ရဲတွေကအင်စည်းကားတွေ၊ဆိုင်ကယ်တွေနဲ့ရောက်လာတာကြောင့်လူစုခွဲလိုက်တယ်လို့သိရပါတယ်။ဒါပြင်အင်းစိန်မင်္ဂလာတို့ရှေ့ပြည်သားလိုင်းသားရလဲကူမြောက်ကလာကြီးမြင့်နိုင်တာမွေစတဲ့မြို့နယ်တွေမှာလည်းအာယုံဦးတပိတ်ကြောက်ကြတပိတ်တွေနဲ့အတူစစ်တပ်ကရက်ဆက်စွာတပ်ဖြတ်ခဲ့တာတွေကိုမမေ့ချောင်းပြသတဲ့အနေနဲ့တရုတ်ဖော်ပြသတာတွေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝန်ထဲချင်းအထိတ်မှတ်ဖြစ်တဲ့အနောက်ရောက်အင်ဂျီဝပ်ဆင်ပြီးတော့ဂုံပြူတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်ကဆန္ဒပြပွဲအတွင်းကြီးမြင့်နိုင်တာမွေနဲ့မြောက်ကလာမြို့နယ်တွေအတွင်းမှာတော့ဖမ်းဆီးမှုတွေရှိခဲ့ပြီးတော့အ ਨੇ ဆုံးလူတွေဒါဇင်နဲ့ချီပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။မလေးမျိုးမှာဆိုရင်လည်းတပေါင်းစုတပိတ်၊တန်ခါသမကတပိတ်၊အင်ဂျင်နီယာတပိတ်၊အောင်မြေသားသံပညာရေးတပိတ်စတဲ့စစ်ကြောင်းတွေအပါအဝင်ဆန္ဒပြတဲ့ရဟန်းရှင်လူပြည်သူတွေဟာဒီနေ့မနက်အစောပိုင်းကနေကခြိတက်ဆန္ဒပြခဲ့ကြပြီးတော့ဒီဆန္ဒပြပွဲတွေကိုတော့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ပြစ်ခတ်နေနေတာတွေကားနဲ့တိုက်ပြီးတော့ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်မှာဒီနေ့ဆန္ဒပြပွဲတွေအတော်များများဖြစ်ပွားခဲ့တဲ့တစ်ချိန်တည်းမှာပဲမြို့အတော်များများမှာလည်းစစ်ကောင်စီဘက်ကပြစ်ခတ်နေနေတာတွေရှိခဲ့ပါတယ်။တကိုင်းတိုင်းရွှေဘိုခရိုင်တဲကဝက်လက်မြို့မှာတော့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကကြီးစစ်တွေနဲ့ပြစ်ခတ်နေနေတာကြောင့်အသက်22နှစ်အရွယ်ဆန္ဒပြလူငယ်တဦးပါဝင်2ယောက်ထပ်မနေသေးဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေရှိတယ်လို့ဆန္ဒပြပြည်သူတဦးက VOA ကိုပြောပါတယ်
ဒီဆုံးတာကလည်းဘယ်လိုသိရှိရလဲ၂ယောက်ကြာရင်လူကြာတယ်ဟုတ်ကဲ့ရတော့6ယောက်နဲ့9ယောက်ကြာပါမယ်အမှတ်တန်ညီမကြာလိုက်တာ9ချက်8ချက်လောက်ရှိရဲဆိုလို့ဟုတ်ဘာဘာကြည့်တန်ယောက်အများကြီးကြာတာမတွန်းနိုင်အောင်လို့ဟုတ်တယ်ပြည်လိုက်လို့၂ယောက်ကကြာသွားတာတကယ်ဆက်လာခြင်း၁ယောက်ကညီမတို့ကအလောင်းကိုမကောက်နိုင်လို့အိမ်မှာမှခါခဲ့ရတာဒါကလာတဲ့သူတွေကိုဆွဲလာခဲ့ရ
ဝလမျိုးမှာတော့စစ်ကောင်စီဘက်ကဒါဟာပထမဆုံးအကြိမ်ပြစ်ခတ်နေနေတာကြောင့်လူသေဆုံးမှုဖြစ်ခဲ့တာပါဒါပြင်ကချင်းပြည်နယ်ဖားကန့်မြို့မှာလည်းဒီနေ့မှမျိုးလုံးကျွတ်ဆန္ဒပြတဲ့သူထောင်နဲ့တောင်းနဲ့ချီရှိခဲ့ပြီးတော့ဒီဆန္ဒပြတဲ့တပိတ်စစ်ကြောင်းတွေကိုပြစ်ခတ်နေနေတာကြောင့်လုံခင်းရက်ကွက်တစ်ကဆန္ဒပြတဲ့သူတယောက်သေဆုံးခဲ့တယ်လို့ဖာကံမြို့ကန်တူက VOE ကိုပြောပါတယ
်ဒီစံသားပြတဲ့လုံခဲတပိတ်ပြကြောင်းလုံခဲမော်ဝါတပိတ်ပြကြောင်းရှိတယ်စိတ်မှုမရှိတော့တပိတ်ပြကြောင်းအေးမြတာတပိတ်ပြကြောင်းတုံးချောင်းရှိတာပေါ့ဗျာတုံးချောင်းထွက်တော့အဲ့ဒီမော်ဝါလုံခဲတပိတ်ပြကြောင်းကအဲ့မှာစစ်ကောင်တွေခွဲပြစ်ခတ်လို့တယောက်တည်းတဲ့လုံခဲကကြဆုံးသွားတယ်အင်းဖြိုခွင်းတဲ့အချိန်က17နာရီဝန်းကျင်တော့ပေါ့နော်မြန်မာစီးပွားရေးဖန်ရှိမော်ဝါမြန်မာစီးပွားရေးဖန်ရှိမှာဖြစ်တာကြအခင်းဖြစ်ပေါ်လာ
အခုနောက်ဆုံးသိရသလောက်တော့တည်ဆုံသွားတဲ့သူဟာအသက်33နှစ်အရွယ်ကိုဝေဖြိုးဆိုသူဖြစ်ပြီးတော့ဒဏ်ရာရတဲ့သူလည်း20လောက်ရှိတယ်လို့သိရပါတယ်။ဒါပြင်ကချင်ပြည်နယ်မိုးကောင်းမြို့မှာလည်းပြည်သူတွေကဆရာနာရှင်စနစ်ကြားဆုံးရေးဖမ်းဆီးထားတဲ့သူတွေလွတ်မြောက်ရေး KIO KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေကိုထောက်ခံကြောင်းမြို့နယ်မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီဘက်ကပြစ်ခတ်ဖြိုခွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာဖမ်းဆီးခံရတာတွေမရှိဘဲလူစုခွဲနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဆံပြင်းနဲ့နောင်ချူမြို့မှာတော့ဆရာနာရှင်စန့်ကြီးဆန္ဒပြတပိတ်တွေကိုပြစ်ခတ်နေနေတာကြောင့်အသက်40အရွယ်ကိုဝင်းနိုင်ဆိုသူအမျိုးသားတဦးနဲ့အသက်60အရွယ်နောက်ထပ်လူကြီးပိုင်းတဦးတနက်ကြီးထိမှန်တည်ဆုံးခဲ့သလိုတီဘောမြို့မှာလည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နေနေတာကြောင့်တယောက်တည်ဆုံးပြီးတော့နောက်ထပ်2ယောက်ဒဏ်ရာရခဲ့ပါတယ်အင်္ဂနဝန်ဆန္ဒပြပွဲကိုဆက်လက်ဖြစ်ပွားနေတာမှာဒီနေ့မှဆိုရင်လေမုံရွာပကံပြည်ကြောင်မဲတောင်ကြီးကလောတပင်းမြစ်ကြီးနာဗမော်နမ်မတီရွှေကူအင်းတော်ကြီး ဟာခထန်တလန်ဘိတ်တဝဲမြောက်ရီစတဲ့မြို့တွေမှာပြည်သူတွေကစစ်အာဏာသိမ်းမှုကိုလက်မခံကြောင်းနီလန်ပေါင်းစုံနဲ့ဆန္ဒပြခဲ့ကြပါတယ်။ဖေဖော်ဝါရီတရနေ့ကစပြီးတော့စစ်တပ်ကအာဏာသိမ်းတာအခုဆိုရင်3လကျော်လာခဲ့ပြီဖြစ်ပြီးတော့ဒီ3လကျော်ကာလအတွင်းမှာစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တည်ဆုံးသူဥယေဟာ960ကျော်ရှိသွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားတဲ့သူကတော့305ကျော်ရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ